ထိုင်းနိုင်ငံမှာတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ဘုရင်စနစ်ပြုပြင်ပြောင်းလဲရေးတောင်းဆိုနေတာကိုတားမြစ်ပေးဖို့ထိုင်းရနာပိုင်တွေကတက္ကသိုလ်အကြီးအကဲတွေကိုဖိအားပေးလိုက်ပါတယ်။ထိုင်းဆိုရအနေနဲ့တက္ကသိုလ်ပမောက္ခချုပ်တွေကိုဆင့်ခေါ်စာပို့လိုက်ပြီးအခုလိုကျောင်းသားတွေဆက်တောင်းဆိုနေရင်အကျန်းဖတ်မှုတွေအထိဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းထိုင်းအထက်လွှတ်တော်အမတ်တူကမနေ့ကထုတ်ပြောလိုက်ပါတယ်။ထိုင်းအထက်လွှတ်တော်အမတ်ဆွန်ချိုင်းဆဝန်ကန်ကအစိုးရခန့်ပြည်နယ်အုပ်ချုပ်ရေးမှုတွေစီကနေတက္ကသိုလ်အကြီးအကဲတွေစီကိုစက်တင်ဘာ19မှာဗန်ကောက်နဲ့အခြားဒေသတွေမှာဆန္ဒပြဖို့ပြင်ထားတာမတိုင်ခင်လာထွေးဖို့စင့်ခေါ်စာပို့ထားပြီးဖြစ်တယ်လို့ဆိုပါတယ်စစ်တပ်ကခံထားတဲ့ဒီအထက်လွှတ်တော်အမတ်ဆွန်ချိုင်းကပဲတက္ကသိုလ်ဗမာခချုပ်တွေအနေနဲ့ကျောင်းသားတွေနဲ့နားလည်မှုဖန်တီးယူပြီးဘုရင်စနစ်ပြောင်းလဲရေးတောင်းဆိုနေတာကိုရပ်တန့်သွားအောင်လုပ်ပေးတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့ထိုင်းနိုင်ငံမှာဇူလိုင်လလယ်ကစပြီးအာဏာသိမ်းစစ်ကောင်းဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးဖို့နဲ့ဖွဲ့စည်းပုံတည်တဲ့ရွေးကောက်ပွဲတွေပေါ်ဆောင်ပေးဖို့တောင်းဆိုလာခဲ့ပါတယ်နော်